မြန်မာစစ်အစိုးရကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ထိပ်တန်းတာဝန်ခံများနဲ့တွေ့ဆုံပြီးဒုက္ခသည်များကိစ္စလမ်းဖောက်ရေးနဲ့ကုန်သွယ်ရေးကိစ္စရပ်များဆွေးနွေးကြပါတယ်။တနင်္ဂနွေနေ့ကမြန်မာစစ်ကောင်စီဝင်ဗိုလ်ချုပ်ကြီးသူရရွှေမန်းဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ခါလီဒါဇီယာနဲ့ဓာကာမြို့မှာတွေ့ဆုံပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဘဇားဒေသမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်2000နဲ့ကတချို့မြန်မာပြည်ပြန်ဖို့ရေးကိုလက်ခံမယ်လို့ဗိုလ်ချုပ်ကြီးရွှေမန်းကပြောဆိုပါတယ်။မြန်မာနယ်စပ်ရှိ23ကီလိုမီတာရှည်လျားတဲ့လမ်းဖောက်ရေးပီးစည်းရေးကိုတုတ်ချေတင်ဖို့လဲဗိုလ်ချုပ်ကြီးသူရရွှေမန်းကတိုက်တွန်းသွားပါတယ်။မြန်မာပြည်ကကျက်သွန်နီနဲ့ပဲများအထူးသဖြင့်မွတ်စလင်တို့ရဲ့ရမဒန်ဥပုသ်လမစခင်ဘင်္ဂလားဒေ့ရှ်နိုင်ငံတို့တင်သွင်းရေးကိုစိတ်ဝင်စားကြောင်းလဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်မစ္စစ်ဇီယာကပြောကြားပါတယ်။